မြန်မာနိုင်ငံရဲ့ရာသုံးခမန်းကြီးငွေစည်းရုံး budget ဟာ2021ဘဏ္ဍာရေးနှစ်အတွက်နောက်ဆုံးပေါ်ထွက်ခဲ့ပြီးတော့ကြာမှာနှစ်ပေါင်းတော်တော်ကြာကြာပျောက်နေခဲ့ပါတယ်အခုပေါ်ထွက်လာတဲ့2017-2022ဘဏ္ဍာရေးနှစ်အတွက်လုပ်တဲ့ budget ထဲမှာအဓိကအဖြစ်လူပြောသူပြောများနေတဲ့ကိစ္စကတော့ကာကွယ်ရေးအသုံးစရိတ်ဟာအဆက်မတန်များပြီးတော့ကျန်းမာရေးပညာရေးတို့ကြတော့နည်းနေတယ်လို့ဆိုကြပါတယ်စည်ရင်းစရာနဲ့ပြောရမယ်ဆိုရင် national budget တစ်မျိုးသားလုံးရဲ့ budget အတွက်ကာကွယ်ရေးအသုံးစရိတ်က16ရာခိုင်နှုန်းနီးပါးပြဋ္ဌာန်းထားပါတယ်အဲ့ဒီ national budget ထဲမှာကျန်းမာရေးအတွက်က4ရာခိုင်နှုန်းလောက်ဖြစ်ပြီးတော့ပညာရေး budget ကြတော့ 1.2 ဆိုတော့ 1.3 နီးပါးလောက်ပဲရှိပါတယ်ဆရာဆိုတော့ကာကွယ်ရေးအတွက်သုံးတာသိပ်များတယ်ဆိုပြီးတော့လူတွေဝေဖန်ပြောကြနေရပါတယ်ဆရာရဲ့ပထမဆုံးမှတ်ချက်ကိုကြားချင်ပါတယ်ဆရာဆရာဘယ်လိုသဘောပါလဲ
အဲ့တော့ဟိုသဘောကတော့ဗျာဟိုမိသားစုတစ်ခုပေါ့လေဝင်ငွေတရားရတယ်ဝင်ငွေတရားရတဲ့နဲ့ကကြက်ပြား30ခုပဲတန်းမရေးအတွက်သုံးတယ်အဲ၄ချက်ကျော်ကျော်ပဲပညာရေးအတွက်သုံးတယ်ဆိုရင်အင်းကြီးလုံးနာမှုအနေနဲ့သိပ်နေတာပေါ့ဗျာအဲ့တော့ကျမ်းမာရေးအတွက်ကတခြားကျော်ကျော်ဆိုလည်းပဲဥမာဟိုတိုင်းဘိုးစားပေါ့အဲ့ဒီအိမ်ဆောင်စုမှာလူတွေများလားလူလက်တွေများလားလူငယ်တွေများလားပေါ့လေလူငယ်တွေများလို့ကျမ်းမာရေးဆိုတဲ့အသုံးစရိတ်ကတခြားလောက်ပဲသုံးနေဆိုရင်တော့ဒါဟိုတိတ်ပြီးတော့စိုးရင်ကြမရှိဘူးပေါ့လေဆိုတော့လူလက်တွေလူကြီးတွေများတယ်တရားရတာမှတခြားကျော်ကျော်ပဲသုံးနေဆိုရင်တော့အသက်သက်ရှည်ရှည်နေရာကိုသိမလွယ်ဘူးပေါ့လေနော်နောက်ပြီးတော့လည်းပဲငွေတရားရမှာ၄ချက်ကျော်ကျော်ပဲပညာရေးအတွက်သုံးတယ်ဆိုရင်တော့အဲ့ဒါရှေ့ပြတ်ပြီးတော့ရှေ့ဆက်ပြီးတော့ပေါ့လေသူကအလုပ်ပိုင်ကောင်းနေရဖို့အချိန်တန်းမြင့်မှုပါဖို့နည်းနည်းနည်းပါမှာပေါ့ဗျာမဟုတ်လား
ဟုတ်ကဲ့
ဒါလည်းပဲဟိုမှာတိုင်းပြည်နေနေပဲကြည့်ကြည့်မိသားစုနေနေပဲကြည့်ကြည့်အခုဒီကရအနေနဲ့ပဲကြည့်ကြည့်ကိုသုံးဆွဲတဲ့ဥစ္စာကျမ်းမာရေးနဲ့ပညာရေးကသူ့စုပေါင်းမှာ၅ချက်ခွဲလောက်ပဲရှိတယ်ပေါ့လေနော်တရားရမှာ၅ချက်ခွဲလောက်ပဲသုံးတယ်ဆိုတော့ဟိုချစ်လားလားတော့ပေါ့ဗျာခုနဟိုကျမ်းမာရေးတို့ကလည်းပဲသုံးတာသိနေတယ်တခြားကြော်ကြော်ပဲဆိုတော့ဒါဟိုတခုတော့ရှိတယ်ပေါ့တန်းကြီးရဲ့လူကြီးဟိုပြန်ပုံပေါ့လေဟိုမှာတန်းကြီးရဲ့လူကြီးပြန်ပုံကလည်းပဲဟိုကျွန်တော်အီတလီတို့ဂျပန်တို့ဆိုတဲ့အနောက်နိုင်ငံတွေလို့လူကြီးတွေများတဲ့ဟိုလူဖွဲ့စည်းဆိုတော့ကျမ်းမာရေးတို့ကတရားရမှတခြားကြော်ကြော်ပဲသုံးတယ်ဆိုတာသိပြီးတော့နည်းမှာပေါ့လေအဲမြန်မာနိုင်ငံတို့လိုတိတ်ပြီးတော့ဟာလူကြီးစိတ်မများသေးဘူးဆိုရင်တောင်မှတရားရမှတရားကြော်ကြော်ပဲသုံးတယ်ဆိုတော့ကျမ်းမာရေးအတွက်ကဟိုနည်းနည်းနည်းတယ်လို့ပြောလို့ရမှာပေါ့ဟိုကျွန်တော်ဘယ်လိုနေမလဲလို့စဉ်းစားကြည့်တဲ့အခါကျဒီအိမ်ဆောင်စုကအတက်လက်သိရှိမှမဟုတ်ဘူးရှေ့လဲစိတ်ကြီးဝတ်တုတဲ့ဖို့လားလားရှိမှမဟုတ်ဘူးလို့အဲ့လိုကျွန်တော်သိတဲ့အောင်မေးပ
ါအခုလူဦးရေအချိုးအစားနဲ့ကြည့်မယ်ဆိုရင်ဗမာနိုင်ငံလူဦးရေ360ရှိရဆိုရင်ကျမရဲ့အသုံးစရိတ်ဟာဒီတစ်နှစ်လုံးအတွက်လူတယောက်အဖို့ဆိုရင်$2မပြည့်ဘူးဆရာ
ဟုတ်တာပေါ့လူတယောက်အတွက်လည်း$2မပြည့်ဘူးဆိုရင်သိပြီးတော့ဟိုဟိုနည်းတာပေါ့ဗျာ
နောက်တစ်ခုကအဲ့ကာကွယ်ရေးအသုံးစရိတ်ကြတော့16ရာခိုင်နှုန်းလောက်ဖြစ်နေပါတယ်တစ်မျိုးသားလုံး budget ရဲ့ national budget ရဲ့အဲ့ဒါကြတော့ဘယ်လိုပြောမလဲဆရာ
အဲ့တော့ဟိုလိုပေါ့လေဥမာဟိုဟိုဆင်းရဲတဲ့မိသားစုလူမျိုးပေါ့လေဆင်းရဲတဲ့မိသားစုမှာကျမ်းမာရေးနဲ့ပညာရေးတွေသုံးနာနေနေတယ်ဆိုရင်တခြားဒီဥစ္စာကိုဟာကျွန်တော်ဝင်ငွေငယ်လို့ချော့သုံးရပါတယ်ဆိုရဲအကြောင်းပြချက်မျိုးလုပ်ရင်တော့ခုရှိအလားလာနေတယ်ပေါ့ဗျာအဲ့တော့ကျန်တဲ့နေရာဒီမှာချိုးကြံချွတာသုံးစုပြီးတော့ဒီမှာတော့မျက်နှာသုံးမှုလိုတာပေါ့နော်အဲ့တော့အခုဟာလည်းပဲဟာဟိုကာကွယ်ရေးတွေ16ချက်တရားရတယ်16ချက်သုံးတယ်ဆိုတော့ဟိုကျမ်းမာရေးပညာရေးတွေ၄စလောက်ကိုညားနေတာလေးစားဒီပါလောက်ညားနေတာတွေ့ရတာပေါ့နော်ငါးချက်နဲ့19ချက
်ဟုတ်ကဲ့နောက်တစ်ခုကဆရာအဲ့ဒီမှာ money supply ဘယ်လောက်ရှိရဲဆိုတာမပြောဘူးတိုင်းပြည်တစ်ခုမှာ money supply ဘယ်လောက်ရှိရဲဆိုတာတော့လူတွေသိဖို့အတွက်လွှတ်တော်မှာတင်ပြဖို့အတွက်အရေးမကြီးဘူးလားဆရာ
ဟိုအခြားနိုင်ငံတွေမှာတော့ National Statistical Office ပေါ့လေဒုမိုလည်းပဲ CSO ပေါ့ Central Statistical Office ကနေပြီးတော့ဟိုလက်ပတ်နေတဲ့ငွေကြေးကဘယ်လောက်ရှိတယ်အော်ဝင်ငွေကဘယ်လိုရှိသေးအရန်ထားတဲ့ရွှေကဘယ်လောက်ရှိသေးဆိုတော့အဲ့ဒါပြောရတော့ဟိုကြာနေကြပါပဲအဲ့တော့လက်ပတ်နေတဲ့ငွေကြီးဘယ်လောက်ရှိသေးဆိုတာမသိဘူးဆိုတော့တန်းဒီရဲ့အချိန်တွေကိုခံမမှုပါအတွက်ဟိုအခက်အခဲရှိတာပေါ့လေနော်ဟိုတန်းဒီရဲ့ငွေကြီးကလူတွေများကြားထဲမှာလက်ပတ်နေတဲ့ငွေကြီးပမာဏ ကြည့်လို့ရှင်တော့အစိုးရရဲ့ monetary policy fiscal policy ဘယ်လိုလဲဆိုတာခံမှန်းလို့ရတာပေါ့လေနော
်ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သတင်းထောက်တယောက်ကအဲ့ဒီဘန္ဒာရေးနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ဝန်ကြီးတယောက်ကိုသတင်းစာရှင်းလင်းပွဲမှာတခါမေးမှုပါတယ်တိုင်းပြည်မှာလှက်ပတ်နေတဲ့ငွေကြေးပမာဏဘယ်လောက်ရှိလဲသိပြစီလို့မေးတော့အဲ့ဒီဝန်ကြီးကဘာပြန်ပြောလဲဆိုတော့ဒါဟာနိုင်ငံတော်လျှို့ဝှက်ချက်ဖြစ်တယ်ခင်ဗျားကိုကျွတ်ကဘာကြောင့်ပြောရမှာလဲလို့ပြန်ပြောတယ်ဆရာ
ဟိုနိုင်ငံတော်အလေးထားနေမြတော့တိုင်းပြည်တွေကဟို National Economic Statistics ဆိုတော့ကိုပြည်တော်မှာလှက်ပတ်နေတဲ့ငွေကြေးကဘယ်လောက်ရှိရဲအကျဉ်းချနေကြပါပဲဟာနိုင်ငံခြားကုန်သွယ်မှုနဲ့ပတ်သက်လို့ Balance of Payment ပေါ့လေနိုင်ငံတကာငွေကြေးငွေယူရှင်းသားမှာပုံသွဲမှုရှင်းမှာဘယ်လောက်ပူနေတယ်ဘယ်လောက်လုံနေတယ်ကက်ပီတယ်အကောင့်မှာဘယ်လောက်ပူနေတယ်ဘယ်လောက်လုံနေတယ်ဒါကြောင့်မလို့စုစုပေါင်းမှာနေတာအဲ့လိုအကုန်လုံးကတော့ထုတ်ပြတာပဲဗ
ျနောက်ဆရာစီးပွားရေးပညာရှင်ပြင်ဆရာဟာပညာရေးဌာနကပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံပညာရေးအသုံးစရိတ်ကိုကာကွယ်ရေးအသုံးစရိတ်ထက်အင်ပတန်ရော့နေပြီးတော့အခုလိုသုံးစွဲထားတာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုမြင်မိပါသလဲပညာရေးဟာမြန်မာနိုင်ငံမှာဒီထက်ရင်းနှီးမြှုပ်နှံဖို့မလိုပြဘူးလားဆရာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့တလောက်ပြတ်ထန်းမှုနဲ့လုံလောက်နိုင်တယ်ထင်ပါလားဆရာ
ဟုတ်ကဲ့ဟိုလိုဟိုမိသားစုအနေနဲ့ပေါ့လေဟိုအဲတိုင်းပြည်မှာအစိုးရရဲ့အုပ်ချုပ်ချက်မင်းအနေနဲ့ပညာရေးတော့ကတော့ဟိုတုံးနေတာပေါ့လေသို့တော်လည်းပဲသူတို့စဉ်းစားတာအမမာပေါ်လေဟာဒီဗမာပြည်မှာဟိုလူတွေကခါရဲပုံပြကသူတို့ကသူတို့စိုက်ထုတ်ပြီးတော့ပညာရေးအတွက်သုံးနေကြတာပဲအဲ့လူများအဲ့လူတွေများဟိုအသုံးစိတ်ကိုနည်းနေတာလားတော့မပြောတတ်ဘူးပေါ့ဗျာအဲ့လူဆိုရင်တော့လည်းပဲအကြောင်းဖွင့်ပြတာအကြောင်းနဲ့ထောင်တာတို့ပညာရေးတို့ကတော့ပုံသုံးနေတာပေါ့ဗျာဘာကြောင့်လဲဆိုတော့ဟိုလူတယောက်ရဲ့ဘဝရဲ့ဟိုအနာဂတ်ဟိုရင်းနှီးမြှုပ်နှံမှုလို့ဆိုတဲ့နေရာမှာတူးချင်းတယောက်ချင်းနဲ့ဆိုကျွန်တော်ဒီမှာနိုင်ငံညာဆောင်မွေးဒီပါဖြည့်တဲ့ကျောင်းသူကျောင်းသားတွေသူ့အခြေအစီစိုက်ပြီးတော့သုံးရတယ်ဆိုရင်ကိုယ့်စကူအတွက်ကို20လောက်တောင်ကုန်ကြခံပြီးအဲ့လိုသုံးရတယ်ဗျအဲ့တော့သုံးရတယ်ဆိုတော့ဟိုလူပြောက်ရဲ့အနာဂတ်ကလူပြောက်ရဲ့အနာဂတ်ပဲဖြစ်ဖြစ်ဘာဆိုအနာဂတ်ပဲဖြစ်ရင်းနှီးမြှုပ်နှံမှုများများရင်းနှီးမြှုပ်နှံမှုလုပ်လို့ရှိရင်ရှေ့အနာဂတ်အတွက်ကများများမျှော်လင့်လို့ရတာပေါ့လေအဲ့တော့ပညာရေးအတွက်ဆိုတာလည်းပဲဒါအရင်းကြီးပါပဲသူကြီးလည်းကောင်းပဲကျမ်းမာရေးအတွက်ကလည်းပဲကျမ်းမာတန်ဆွားမှတန်းပြီမှာလူတွေလှူအားအင်အားပြည့်နဲ့ကျွန်တော်လုတ်ကန်ဆောင်နိုင်မှာပေါ့လေ။ဒါပညာရေးလို့ကျမ်းမာရေးလို့ဆိုတာလည်းပဲဟိုတန်းပြီတိုးတဲ့အောင်ထူထောင်နေလှုပ်လှုပ်တယ်လို့ဆိုတဲ့ညမှာဒါကအင်တန်လိုအပ်တဲ့ကိစ္စရပ်ဒီပါပဲ။အသုံးစိများများသုံးမှုလူတွေပြတ်တယ်။အရင်ကြီးမြုံနာမှုပြုဖို့လိုအပ်တဲ့ကိစ္စရပ်ဒီလို့ကျွန်တော်တော့အဲ့လိုယူဆပါတယ်
။နောက်ဒီလိုဒီရာသုံးခမ်းမန်းချေဥပဒေနဲ့ပတ်သက်ပြီးတော့ဒီလိုမထုတ်ပြန်တာဟာလူတွေကဝေဖန်မှာဆိုလို့ဆိုပြီးတော့လူတချို့ကပြောကြပါတယ်တဲ့ဆရာဝေဖန်မှာဆိုလို့ဆိုတော့နိုင်ငံတကူမှာဒီ budget နဲ့ပတ်သက်ပြီးတော့ transparency ဟာဘလောက်အရေးကြီးပါသလဲ
ကျွန်တော်တို့ပေါ်လေးဟို good governance လို့ဟာကောင်းစွာစီမံအုပ်ချုပ်မှုကောင်းစွာစီမံအုပ်ချုပ်မှုမှာဆိုရင်တော့ဟို transparency ဆိုတဲ့အရာဟိုတလို့ဒီတော့ကျွန်တော်တို့စီးပွားရေးဘက်မှာပေါ့လေဟိုကုမ္ပဏီတွေကိုအုပ်ချုပ်တာနဲ့ပတ်သက်ပြီးတော့ insider system outsider system ပေါ့လေ insider system ကမှတော့မိသားစုပိုင်းလုပ်ငန်းတွေလူတစုကနေပြီးတော့ဟိုအုပ်ချုပ်တဲ့ကုမ္ပဏီတွေက insider system ပေါ့လေအဲ့တော့အဲ့ဒီ insider system တွေနဲ့ပတ်သက်ပြီးတော့နိုင်ငံကမှ gadgetry ပြောသွားတဲ့ချိန်မှာတော့ပုံစံကျပေါ့လေ structure ကောင်းကောင်း formal structure ရှိဖို့လိုတယ်နောက်ပြီးတော့ transparency တို့ trust တို့ရှိဖို့လိုတယ်နောက်ပြီးတော့ဟိုအင်တာအရေးချင်းပြည့်တဲ့လူတွေဒီသားစုတွေမှာပါဝင်လို့လို့အောင်သိခေါ်ဖို့လိုတယ်ဆိုတော့အဲ့ဒီမှာလည်းပဲဒါကုမ္ပဏီတွေအတွက်ဆိုရင်လည်းပဲ transparency ကယုံကြည်မှုရဖို့အတွက်အင်တန်ရေးကြည့်ပါတယ်အဲ့တော့ဒါလည်းပဲတိုင်းပြည်မှာဆိုရင်လည်းပဲကိုကဥမာပြင်လား transparency မရှိရင်အကုန်လုံးအပြင်မှာဒိုလောဒိုလောနဲ့ဆိုပြီးတော့အဲ့လိုပြောကြတာရှိနေတယ်ပေါ့လေ transparent ဖြစ်တယ်ဆိုရင်တော့ဒါဟိုဟိုဒီဒီကောလာဟလတွေပါလေမရှိဘူးပေါ့ဗျာပညာထားတယ်ထုတ်ပြန်တယ်ဆိုတော့အပြင်းနေတူတူတိတ်တိတ်ကောလာဟလတွေပါမရှိနိုင်ဘူးပေါ့နော် transparency ကအင်တန်ရေးကြည့်ပါတယ်ဟို trust ရဖို့အတွက်ကလည်း transparency ကအင်တန်ရေးကြည့်ပါတယ်နောက်ပြီးတော့နိုင်ငံတကာ government အနေနဲ့ဆိုရင်လည်းပဲဒါဟို effective ဖြစ်ဖို့အတွက် transparency ကလိုအပ်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒါကဘာသိအဲ့လိုကိစ္စရဖြစ်ပါတယ
်ဆိုတော့အခုလို budget ကိုအခုကြတော့လွှတ်တော်မှာလည်းပဲမတင်ဘူး သူတို့ပြည်သူကိုယ်စားလှယ်လူထုကိုယ်စားလှယ်လို့ဆိုရဲဆွတ်တော်ကိုယ်စားလှယ်ကိုသူတို့ကိုယ်တိုင်အစိုးရကိုယ်တိုင်ခေါ်ယူပြီးတော့ကျင်းပနေတယ်အဲ့ဒီမှာလည်းမတင်ပြပေးနဲ့သူတို့လုပ်လာတဲ့ budget ဥပဒေကိုသူတို့တစ်ဖက်သက်အတည်ပြုပြီးတော့အမိန့်အထုတ်ပြန်တယ်ဆိုတော့ဆရာဒီလောက်ရဟာနိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာစီးပွားရေးဘဏ္ဍာရေးအရာနိုင်ငံတကာယုံကြည်မှုကိုရနိုင်ပါမလားဆရာပြေပါไอ้กิจกรรมแบบโทรไกมุสิเนี่ยว่าดิ
บ่ไอ้ยุคน่ะโอเคนะโหโหปาร์ลิเมนต์นี่ไปขอได้ลุตอนี่ไปขอได้ยีกောက်ป่วยนี่ไปลุได้ดีโลกิจัยเนี่ยတော့နိုင်ငံတကာမှာတော့ဘတ်ဂျက်ဆိုတာလွတ်တော်တင်ပြီးဆွေးနွေးပြီးတော့มาသုံးပြတာအချီကျပေါ့လीအပြန်လာဆွေးနွေးကြတယ်ဆွေးနွေးတဲ့အခါမှာလည်းပဲမှာတော့ဟလာအပြုကဘောဟိုဆွေးနွေးတယ်သုံးသက်တယ်ဆိုတာတော့လုတ်တင်လုတ်ထွက်တဲ့ကိစ္စရပါပဲ
ဆိုတော့အဲ့လိုမလုပ်တဲ့အတွက်ကြောင့်မြန်မာနိုင်ငံနဲ့နိုင်ငံတကာကလူတွေဆက်ဆံမဲ့ကိစ္စဗန္ဒရေးအဖြစ်စီးပွားရေးအဖြစ်ဆက်ဆံကြတဲ့အခါမှာဒီလိုပွင့်ပွင့်လင်းလင်းမလုပ်တာလွှတ်တော်ကိုမတင်ပဲအတီးပြူတာတွေကသွားပြီးတော့စိုးကြိုးမဖြစ်နိုင်ဘူးလားဆရာ
ဟိုကိုတန်းဒီပေါ်ယုံကြည်မှုပေါ့လေဟိုကိုစိုးရပေါ်ယုံကြည်မှုယုံကြည်မှုမှာနိုင်ငံတကာနဲ့ဆက်သွယ်တဲ့အခါကျအများကြီးယုံကြည်မှုထိခိုက်နိုင်တာပေါ့ဗျာ trust ပေါ့နော် trust ဆိုတော့မှဟိုဒူဒူနဲ့ဒူပေါင်းတင်ဆက်ဆံတာပဲဖြစ်ဖြစ်တိုင်းငါနဲ့တိုင်းငါပေါင်းတင်ဆက်ဆံတာပဲဖြစ်ဖြစ်ဒီသားစုတစ်ခုနဲ့တစ်ခုဆက်ဆံတာပဲဖြစ်ဖြစ်လူအဖွဲ့အစည်းတစ်ခုနဲ့တစ်ခုဆက်ဆံတာပဲဖြစ်ဖြစ်ဟိုလုံးဝယုံကြည်စိတ်ချမှုမရှိဘူးဆိုရင်တော့ဟိုအကောင့်ဘက်ကညှော်လင့်မှုညှော်မှန်းမှုနည်းနည်းကက်မှာပေါ့လေ
ဟုတ်ကဲ့ဆရာကျွန်တော်နောက်ဆုံးမိကျင်တဲ့မိကွန်းကတော့ကောက်ကွေးအသုံးစရာများရတဲ့ကိစ္စနဲ့ပတ်သက်လို့ပါအဲ့ဒါဟာ justify ဖြစ်ပါရဲ့လားမြန်မာနိုင်ငံမှာဗန္ဒရေးအသုံးစရာတဲ့ကောက်ကွေးကိုတစ်လောက်ထိတွင်းမြင့်300လောက်အောင်မြန်မာနိုင်ငံမှာလူအပ်နေတယ်အန်ဒီရဲရှိနေတယ်အဲ့လိုများမြင်ပါလားအ
ဲဘောမြန်မာနိုင်ငံကတရားဥပဒေစိုးမိုးတယ်ငြိမ်းချမ်းနေတယ်ဆိုရင်တော့ဟိုကောက်ကွေးအသုံးစရာအနေနဲ့အဲဒါလည်းမလို့ဘောလေအင်းကြီးများချင်းနိုင်ငံနေနေလည်းပြင်းပြနေတယ်ဟုတ်လားဒီလိုမှလည်းငင်းချမ်းနေတယ်ဟိုစစ်နဲ့ဘာညာမရှိဘူးဆိုတော့ဒီကာကွယ်ရေးစိတ်ကဒီ19ကျက်လောက်သုံးနေတာတရားရတာ19ကျက်လောက်သုံးနေတာဟိုကိုတိုင်းဒီချင်းကြီးကိုကြည့်ပြောအေးချမ်းနေငင်းချမ်းနေနိုင်ငံတကာနဲ့လည်းပြင်းပြင်းရောက်ပတ်တယ်ဆိုရင်တော့ဒါဟိုသုံးတာနည်းနည်းများနေတယ်လို့ပြောလို့ရမှာပေါ့နော်
စီပွားတက်သူပမခါကျုပ်အငင်းစားဆရာဥမော်သန်းဖြေကြားသွားတာဖြစ်ပါတယ်သောရရှိမြခင်ဗျာဒီ budget ဥပဒေကိုထုတ်ပြန်တာနဲ့ပတ်သက်လို့အကောင့်မြင်တဲ့အယူဆတချို့လည်းကြားရပါတယ်နှစ်ပေါင်း20ကျော်ပျောက်ကွယ်နေခဲ့တဲ့ budget ဥပဒေကိုအခုလိုထုတ်ပြန်အသိပေးလာတာဟာဘယ်လိုပဲဖြစ်ဖြစ် budget ဥပဒေကိုထုတ်ပြန်အသိပေးရမယ်ဆိုတဲ့အစဉ်လာပြန်လဲဖော်ထုတ်ရရောက်တယ်ဆိုတဲ့ခံမှန်းချက်ပဲဖြစ်ပါတယ်ဒါပေမဲ့လွှတ်တော်မှမဆွေးနွေးပဲအစိုးရကတစ်ဖက်သက်ထုတ်ပြန်အတည်ပြုတဲ့အစဉ်လာဖြစ်တည်သွားလိမ့်မလားဆိုတာလဲစဉ်းစားစရာပဲလို့ပြောကြရင်လည်းဂရုပါအစီအစဉ်ကိုညီကုန်းထုတ်လိုက်ပါစေခင်ဗျာကျေးဇူးတင်ပါတယ်